မြန်မာစစ်တပ်ပိုင်းကုမ္ပဏီကထုတ်လုပ်တဲ့ဘီယာအမှတ်တံဆိပ်တချို့ကိုကချင်ပြည်နယ်မြစ်ကြီးနားခရိုင်အတွင်းမှာရောင်းဝယ်တာတည်ယူပို့ဆောင်တာမလုပ်ဖို့အတွက် KIO ရဲ့မြစ်ကြီးနားခရိုင်အုပ်ချုပ်ရေးအဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်ဒီတာမြင့်ချက်ကိုမလိုက်နိုင်ရင်ရောင်းဝယ်သူတွေကိုဖမ်းဆီးတာနဲ့တည်ယူတဲ့ရေမျိုးစုံကိုထိထိရောက်ရောက်အရေးယူသွားမယ်လို့ဖော်ပြထားပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုကျော်ကျော်သိန်းပြောပြပေးပါရှင
်မြစ်ကြီးနားခရိုင် KIO အုပ်ချုပ်ရေးအဖွဲ့ကနေစစ်ကောင်စီတပ်ရဲ့ကြောတောင်းနောက်ခံအကျိုးတူလုပ်ငန်းဖြစ်တဲ့မြန်မာဘီယာတကုံဘီယာ ABC ဘီယာတွေကိုရောင်းဝယ်ဖောက်ကားတည်ယူပို့ဆောင်တာမလုပ်ဘူးတားမြစ်လိုက်တာပါအဲဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီး KIO ရဲ့ပြည်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ
်ကျွန်တော်တို့ KIO ဘဟုကောင်းမကြီးနိုင်တဲ့ထုတ်တာတော့ဖောက်ဖို့ရဲ့ကျွန်တော် KIO ကလည်းသူတို့နေနေတွေးမှာလိုအပ်မယ်လို့ထုတ်ပြန်အထုတ်ပြန်ချက်များတည်ဖြစ်ပါရဲ့ဆိုတော့သူရဲ့ချက်ကတော့စစ်ကောင်စီကလည်းထုတ်ပြန်နေတဲ့ဒီဒီအရီပေါ့ဒီမီဆိုလူရှင်းနော်စစ်ကောင်စီရဲ့ဒီစီဝါရေးတွေကိုဖျက်တော့တဲ့သဘောနဲ့အဲ့ဒီကျနဲ့ဒီမယ်လို့ကျွန်တော်ထင်ပါတယ
်မြကျနာခရိုင် KIO အုပ်ချုပ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာမြကျနာခရိုင်တွင်ရှိမြို့တွင်းမြို့ပြင်ကြည်လက်ဒေသနဲ့မြကျနာဘူတာဝလန်တချောက်မြကျနာတနိုင်းလန်တချောက်မှာတည်ယူတာစားတော့ဆိုင်ကုံစုံဆိုင် KTV ဘားနဲ့တခြားဆိုင်မျိုးစုံမှာရောင်းချတာစတာတွေကိုဒီလဆယ်ရက်နေ့နောက်ဆုံးထားပြီးရပ်ဖို့တိုက်တွန်းထားပါတယ်။တမတ်ရဲ့နောက်ပိုင်းမှာမလိုက်နိုင်ရင်တော့ရောင်းချတဲ့ဆိုင်တွေကိုဖမ်းဆီးမှာဖြစ်တယ်လို့တည်ယူတဲ့ကားဆိုင်ကအပါအဝင်ရင်မျိုးစုံကိုလည်းချီရောက်ရောက်ရေးယူသွားမယ်လို့ကြေညာထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးမြကျနာမျိုးဘော်ကစားတော့ဆိုင်တချို့ကိုဆက်သွယ်မေးမြန်းလာမှာတော့သူတို့မကြားသည့်ဒေချောင်းပြန်လည်ဖြေကြပါတယ်။ကချင်ပြည်နယ်တွင်းကစားတော့ဆိုင်ပိုင်ရှင်ဒူကတော့မြကျနာခရိုင် KIO အုပ်ချုပ်ရေးအဖွဲ့ကပြင်ပလိုက်တဲ့ပေါ်အခုလိုပြောဆိုပါတယ်။
မရောင်းအောင်ဆိုကျွန်တော်မရောင်းဝင်ကျွန်တော်ကအစ်စ်ပဲအရေရာတိုင်းဝင်လာငါကြောက်နေတာနောက်တော့အိမ်နိုင်ရန်ရောက်ချပြီးလဲကျွန်တော်ကရောင်းလို့ကမဖြစ်နိုင်တော့လို့ကျွန်တော်တို့အတက်အမယ်ကိုစိုးရင်ရလို့နိခုနယ်ရီရွာရီပါဆိုဒီကဲနဲ့ကြရင်လည်းအဒီနမိစုမှုမှုကိုတော်တော်လေးရရရော
ပြီးခဲ့တဲ့လတွေကလည်းစကိုင်းတိုင်းအတွင်းမှာကုန်တင်ကားတွေနဲ့တည်ယူလာတဲ့မြန်မာဘီယာတွေကို PDF အဖွဲ့တွေကဖမ်းဆီးပြီးတော့ဖျက်ဆီးပစ်တာတွေရှိခဲ့ပါတယ်2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်လီမိတက်ဥပိုင်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းအတော်များများကိုပြည်သူတွေကတပိတ်မောက်ထားကြတာပါပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာတော့ဥပိုင်ကုမ္ပဏီကမြန်မာဘီယာလုပ်ငန်းကိုဖျက်သိမ်းဖို့အထိတရားရုံးမှာရှောက်ထားခဲ့ပါတယ်ခင်ဗျာ